ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ကျူးလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မဲ့ဥပဒေမကြခင်ပြဋ္ဌာန်းနိုင်ရေးဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရက်ပူးပေါင်းဆောင်ရွက်နေကြောင်းအောက်လွတ်တော်နိုင်ငံခြားရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌဒီမိုကရက်အောက်လွတ်တော်အမတ်အီလီယော့အန်ဂယ်က VOA ကိုပြောပါရယ်မနစ်ဗုဒ္ဓဘူးနေ့ကအမေရိကန်အောက်လွတ်တော်မှာပြုလုပ်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ပြသပွဲကိုမစ္စတာအန်ဂယ်ကိုယ်တိုင်တက်ရောက်ခဲ့ပါရယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားတွေရဲ့ဘေးဒုက္ခကြီးကြားရောက်နေပြီးဒါကိုကူညီဖြေရှင်းဖို့အမေရိကန်လွှတ်တော်မှာမကြခင်ဥပဒေကြမ်းတင်သွင်းဖို့ရှိနေကြောင်းဝါရင့်ဒီမိုကရက်အောက်လွတ်တော်အမတ်အီလီယော့အန်ဂယ်က VOA ကိုအခုလိုပြောပါရယ
် We have made a lot of people awareof the horror that's going on
ဒီမနက်ကမှဖြစ်ပျက်နေတိုင်းနဲ့ပတ်သက်လို့လူအများသိရှိလာအောင်ကျွန်တော်တို့ကလှုပ်ဆောင်နိုင်ခဲ့ပါတယ်ဒီအကြောင်းမသိကြတဲ့လူတွေအများကြီးရှိနေပါတယ်ဒါ့အပြင်ကျွန်တော်တို့ကဥပဒေကြမ်းတရားတင်သွင်းပြီးဒီအကြောင်းကိုမိမောင်းထိုးပြခြင်းအပြင်အကြမ်းဖက်မှုကျူးလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်စေဖို့ဖြစ်ပါတယ်ကျွန်တော်တို့ကဒီမိုကရက်တီနဲ့ရီပပ်ဘလစ်ကန်ပါတီနေရာစလုံးအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒါဟာနိုင်ငံရေးအရာကြေကွဲဝယ်ရာဖြစ်ရကြီးမဟုတ်ပါဘူးလူသားတွေရဲ့ဘေးဒုက္ခကြီးပါ
ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အင်အားအလွန်ကျွန်းသုံးပြီးနေမြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အခြေအနေနဲ့ပတ်သက်လို့လေမစ္စတာအန်ဂယ်ကအခုလိုပြောပါတယ
် And just like we had ethnic cleansing in Kosovo in 1999 and there are all these other things happening of course the Holocaust in the 1940s
1999ခုနှစ်ကကိုဆိုဗိုမှာ ethnic cleansing လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တယ်1940ခုနှစ်တည်းတုန်းကဂျူးတွေကိုနာဇီတွေကအစိတ်တန်းငွေတိုက်သွင်းပြီးတတ်ဖြတ်ခဲ့တာရှိခဲ့ပါတယ်ဒီလိုဖြစ်ရတဲ့နဲ့ပတ်သက်လို့ကျွန်တော်တို့နှုတ်ဆက်နေလို့မသိပါဘူးနိုင်ငံသားရေးဌာနမှာဒီကိစ္စကိုထိထိရောက်ရောက်ဆောင်ရွက်သင့်ပေမဲ့နိုင်ငံသားရေးဌာနရဲ့အရေးကြီးတဲ့ယာဒူးတွေကိုခန့်အပ်ရမှာသမရကနေကွေးနေပါတယ်ဒါကြောင့်နိုင်ငံသားရေးဌာနကိုမြန်မြန်ထက်ထက်ဆောင်ရွက်စီချင်ပါတယ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ရက်ဆက်တဲ့လှုပ်ရက်တွေရပ်တန့်အောင်လွတ်တော်နဲ့အတူနိုင်ငံခြားရေးဌာနကလှုပ်ရှားဆောင်ရွက်တင်ပါတယ
်အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးကြားရောက်နေခြင်းအမေရိကန်ပြည်ထောင်စုတဝန်းလှည့်လည်ပြသနေတဲ့စစ်တွေမှတ်တမ်းရုပ်ရှင်ဟာရခိုင်ပြည်နယ်မှာဘာတွေဖြစ်နေသလဲဆိုတာနိုင်ငံတကာနားလည်သိရှိအောင်ရိုက်ကူးတင်ပြထားတဲ့မှတ်တမ်းရုပ်ရှင်အဖြစ်သူ့အနေနဲ့အသိမှတ်ပြုကြောင်းအောက်လွတ်တော်အမတ်အန်ဂယ်ကရုပ်ရှင်ပြသပွဲအဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်ဒီမှတ်တမ်းရုပ်ရှင်ရိုက်ကူးရတဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့လည်းရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူ့အခွင့်အရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းက VOA ကိုအခုလိုပြောပါတယ
်ဒီဒေသမှာလူငယ်လူရွယ်တွေဟာပညာရေးမရလို့ရှိရင်တော့အရှေ့လျှောက်ပြီးတော့ကပို့ပြီးတော့မှဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လူတွေဟာမျှော်လင့်ချက်တွေကျင်းလာလို့ရှိရင်ဟလာလှုပ်ရှင်တာတွေလှုပ်တော့မယ်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးကိုရည်မှန်းချက်တစ်ခုအနေနဲ့ဆောင်ရွက်လာနိုင်မှုတဲ့အစိုးရကိုလည်းဖြစ်အသိပေးခြင်းနဲ့နောက်တစ်ခုကတော့နိုင်ငံတကာတွေကိုလည်းတွန်းအားပေးတဲ့အခါမှာဒီကိစ္စကိုဦးစားပေးဖို့နောက်တစ်ခုကကြတော့လူငယ်လူရွယ်တွေဟာသူတို့လက်ကနေဘာမှမလုပ်ခဲ့တဲ့အဖြစ်တွေကြောင့်အချိုးဆက်အနေနဲ့အခုလိုမျိုးခံစားလာရတာတွေကိုကျွန်တော်တို့ကနေပြီးတော့မှဒါလည်းသိတိပဲမရှိဘူးဒါကြောင့်မလို့သူတို့တွေဘက်ကိုနယ်လှည့်ဆက်သွင်းစဉ်းစားပါအဓိကတော့ကျွန်တော်ပညာရေးဆိုင်ရာအသိအဝတ်တွေနဲ့အနာဂတ်မှာပို့ပြီးတော့မှတဟန်စာတာဖြစ်တဲ့အခြေအနေကိုပြန်သွားနိုင်မှုတွေကျွန်တော်တို့ရည်ရွယ်တယ်လေ
2012ခုနှစ်ကရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးပေါ်အခြေခံတဲ့အကြမ်းဖက်မှုကြောင့်ဒုက္ခသည်စခန်းတွေကိုအတင်းအဓမ္မရွှေ့ပြောင်းခံရတဲ့လူငယ်တွေရဲ့ပညာရေးထိခိုက်နစ်နာဆုံးရှုံးမှုကိုရိုက်ကူးတင်ပြထားတာဖြစ်ပြီးမြန်မာအမည်ကုစားရလို့ပေးထားကြောင်းဦးမျိုးဝင်းကပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူပြောင်းရေးကိုကူညီထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုရခိုင်ပြည်နယ်အကျပ်အတဲနိုင်ငံတကာကိုရိုက်ခတ်လာတာနဲ့ပတ်သက်လို့ပြည်မြင့်ဖိအားပေးတဲ့မူဝါဒကျင့်သုံးလာတဲ့အပေါ်မှာမှတ်တမ်းရုပ်ရှင်ပြသပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြမအရေးလှုပ်ရှားနေတဲ့ဒေါက်တာနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီအမေရိကန်ဆိုရဲ့လက်တလောရက်တည်မှုထဲမှာကတော့ဒီလောက်ကြီးလူတွေအများကြီးဒီအုံနေချင်းနဲ့ထွက်ပြေးသွားလာအောင်ဖြစ်တဲ့ဟာကဒါကတကယ်တမ်းပြောရင်စနစ်တကျနဲ့ပုံစံတကျနဲ့ဖြစ်နေတဲ့ဟာမျိုးလို့ဒါသူတို့ရဲ့အမြင်ရှိပြီးတော့ဒီကိစ္စကိုကျူးလွန်နေတာကစစ်တပ်ဖြစ်တယ်ပေါ့နော်ဆိုတော့စစ်တပ်ကိုပဲအခုအဓိကပြစ်မှတ်ထားပြီးပြောနေတာဟာမျိုးဖြစ်တယ်တစ်ဖက်ကနေပြီးတော့လေဒီကိစ္စတွေအနေနဲ့နိုင်ငံတကာနဲ့ ဘလို့ဆိုရင်ပူပန်မှုရှိတယ်အဲ့တော့ဘလို့ကူညီဆောင်ရွက်မှုတွေလုပ်မလဲဆိုတော့အဲ့လိုနှစ်ဖက်မျိုးပုံစံမျိုးကိုပဲဆက်ပြီးကျင့်သုံးသွားမယ့်ပုံစံမျိုးရှိတယ
်။မင်းကအမေရိကန်အောက်လွှတ်တော်မှာပြုလုပ်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ပြသပွဲနဲ့ရိုဟင်ဂျာအကြက်အဲပေါ်သဘောထားအမြင်များဆွေးနွေးပွဲမှာဦးမျိုးဝင်းနဲ့အတူမြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်အာရဂန်အမျိုးသမီးငင်းချမ်းရေးကွန်ရက်အဖွဲ့ကမတ်ဝီဝီနု Holocaust အထိမ်းမှတ်ပြတိုက်ကအန်ဒရီယာဂျီတယ်မန်တို့ဥဆောင်ဆွေးနွေးခဲ့ကြပြီးကမ္ဘာလုံးဆိုင်ရာအမေရိကန်ဂျူးအသင်းနဲ့ NED ကမ္ဘာတဝှမ်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုထောက်ခံပေးနေတဲ့အဖွဲ့ကြီးတို့ပူးတွဲဦးစီးကျင်းပခဲ့တာဖြစ်ပါတယ်ရှင်။